အမေရိကန်သမ္မတဒေါနယ်ထရမ့်အစိုးရကကနေဒါနိုင်ငံရဲ့တန်မဏိနဲ့အလူမီနီယံအတွင်းကုန်တွေအပေါ်အခွန်ကောက်ခံမှုအသစ်တွေလုပ်ဖို့ချမှတ်ခဲ့ပြီးတဲ့နောက်ဒါကိုတုံ့ပြန်တဲ့အနေနဲ့ကနေဒါအစိုးရကလည်းအမေရိကန်ရဲ့ကုန်ပစ္စည်းတွေကိုဒီကနေ့ဇူလိုင်လ၁ရက်နေ့ကစပြီးအလားတူအခွန်ကောက်ခံမှုအသစ်တွေလုပ်သွားမှာဖြစ်ပါတယ်။ကနေဒါဝန်ကြီးချုပ်ထရူဒိုအနေနဲ့တခြားရွေးချယ်စရာနည်းလမ်းမရှိဘဲအမေရိကန်ကပြီးခဲ့တဲ့ဇွန်လ၁ရက်နေ့မှာတန်မဏိနဲ့အလူမီနီယံတွေအပေါ်အခွန်တွေကောက်ဖို့ချမှတ်ခဲ့တယ်လို့မျိုးကနေဒါနိုင်ငံဘက်ကလည်းအလားတူပြန်ကြေညာရတာဖြစ်တယ်လို့ကနေဒါဝန်ကြီးချုပ်ယုံရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့ American သမ္မတ Donald Trump တို့ဟာကုန်သွယ်ရေးနဲ့တခြားစီးပွားရေးကိစ္စတွေကိုဆွေးနွေးဖို့အတွက်ပြီးခဲ့တဲ့တောက်ကြနေ့နောက်ပိုင်းကစကားပြောခဲ့တယ်လို့လည်း American သမ္မတ Emilio ကစနေနေ့မှာကြေညာပါတယ်။ကနေဒါဝန်ကြီးချုပ်ယုံရဲ့အဆိုအရတော့ခေါင်းဆောင်တို့ဟာရှေးလျှောက်လှုပ်ဆောင်သွားမဲ့ကိစ္စရပ်တွေမှာညီနီကက်ကက်လက်တွဲလှုပ်ဆောင်ကြဖို့သဘောတူခဲ့ကြတယ်လို့ဖော်ပြပါတယ်။သူတို့နှစ်ဦးအခုတချိန်တယ်လီဖုန်းနဲ့စကားပြောကြတာဟာကနေဒါနိုင်ငံကွေးဘက်မြို့မှာဂျွန်လော့ကကျင်းပခဲ့တဲ့ G7 ညီလာခံအပြီးပထမဆုံးအကြိမ်ပြောကြတာလည်းဖြစ်ပါတယ်။အဲဒီညီလာခံအပြီးမှာတော့ဒေါနယ်ထရမ့်ကကနေဒါဝန်ကြီးချုပ်ဟာပြော့ညံ့ပြီးမယိုသာဘူးဆိုပြီး Twitter ကနေဝေဖန်ခဲ့ပါတယ်ခင်ဗျာ။